ကျွန်တော်ဝင်းမင်းပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်ထရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID-19 အကြီးအကျယ်ပြန့်ခန့်နေရတဲ့အိန္ဒိယမှာနေ့စဉ်ပိုးသစ်တွေ့သူပထမဆုံးအနေနဲ့4သိန်းစကျော်လာနေပါပြီ။အိန္ဒိယကျန်းမာရေးဝန်ကြီးဌာနကလွန်ခဲ့တဲ့24နာရီအတွင်းပိုးသစ်တွေ့သူ4,1993ရှိတယ်လို့ကြေညာလိုက်ချိန်မှာလူထုကျန်းမာရေးအရာရှိတွေကတော့တကယ်လက်တွေ့မှာကဒီထက်အနည်းဆုံး5,000ပိုများနိုင်တယ်လို့ယုံကြည်နေကြပါတယ်။အမေရိကန်ကူးစက်ရောဂါဆိုင်ရာအဆင့်မြင့်ဆုံးကျွမ်းကျင်သူအန်ထိုနီဖောက်ချီကလည်းအိန္ဒိယ Express သတင်းစာနဲ့အင်တာဗျူးပြောရမှာဒီဗိုင်းရပ်စ်ကသူ့သဘောတဘာဝအတိုင်းလွတ်ပေးထားမယင်လူပေါင်းတိုင်ဝိုင်းတဲ့ပေါက်ကွဲထွက်လာနိုင်တာကိုအခုပြလိုက်တာပါပဲလို့အလေးနဲ့ထောက်ပြလိုက်ပါတယ်။ဒီဗိုင်းရပ်စ်ရဲ့ဖျက်ဆီးနိုင်စွမ်းကိုအလေးမထားမယင်ကိုဒုက္ခကိုရှာသလိုဖြစ်သွားလိမ့်မယ်လို့လည်းဒေါက်တာဖောက်ချီကအထူးသတိပေးလိုက်ပါတယ်။အိန္ဒိယမှာလော့ဒ်ဒေါင်းခီးသွားလာပိတ်ဆို့မှုတွေအတိအကျချမှတ်ဖို့လိုတဲ့ဒါမှသာပြန့်နှံ့နိုင်မှုကိုရှော့ချဖို့ခြုံငုံမိနိုင်ပါပါလို့လည်းဒေါက်တာဖောက်ချီကအကြံပြုပါတယ်။ဘယ်သူမှတော့လော့ကဒေါင်းမချခြင်းဘူး။ဒါပေမဲ့သတင်းပတ်နှဲငယ်ချလိုက်ရင်တောင်ဒီရောဂါအများကြီးပြန့်သွားနိုင်တဲ့အပေါ်အများကြီးကိုထိန်းချုပ်နိုင်ပါပါလို့ဒေါက်တာဖောက်ချီကရှင်းပြခဲ့ပါတယ်ခင်ဗျ။